ကချင်ပြည်နယ်မိုးမောင်းမြို့နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတလကျော်ကြာမြင့်လာနေပြီးဒီအပိုင်းတွေမှာပုံမူပြင်းထန်လာနေတာပါ။လက်ရှိမိုးမောင်းဒေသတိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုခုလိုပြောပါတယ်
။ဒီတုံးလေးရဲ့တိုးတွင်းမှာလည်းတို့ကတော့ပူပမရေကြောင်းတွေတုံးတာပေါ့နော်။ဒရုန်းတွေတုံးတာတွေတင့်ကားတွေတုံးတာတွေပူပမများလာတယ်။လေကျောင်းနဲ့ကတော့ဒီနေ့ကတော့ချက်ဖက်တာမစင်းနဲ့၃လေးကျင်လောက်လာတာရှိတယ်။ဒီမနေ့ကတော့၅နာရီမူးမလင်းတလင်းချိန်မှာပေါ့နော်။အဲနောက်လာပြီးမှပုံကျတာဒါမျိုးတွေရှိတယ်။တုံးကတော့ဒီနေ့ကဆယ်ကျင်၅ကျင်ပေါ့။လက်နဲ့ကြီးမျိုးစုံတွေနဲ့ပြစ်တာကတော့ဒီနေ့ကတော့အကျင်ပေါင်း50 90ကျော်လောက်ပြစ်ကြတယ်။နောက်တင့်ကားကတော့နစ်စီအနည်းဆုံးပြက်ပြင်းမှထူလာတာရှိတယ်။
စစ်ကောင်စီဘက်ကဗမော်ကနေစစ်ကြောင်းထိုးတိုက်ခိုက်လာတာတွေရှိပေမဲ့ဒီကနေ့ထိတော့ KIA နဲ့ပူးပေါင်းတပ်တွေကဟန်တာထားဆဲဖြစ်ကြောင်းပြောပါတယ် KIA နဲ့ပူးပေါင်းတပ်တွေဟာမတ်လ9ရက်နေ့ကမြစ်ကြီးနားဗမော်ကားလမ်းတစ်ကျော်မှာစစ်စင်ရေးစတင်ခဲ့ပြီးမိုးမောင်းမြို့နဲ့ဗမော်မြို့လုံခြုံရေးအတွက်အဓိကကျတဲ့ခမရ430ကိုဩဂုတ်လ19ရက်နေ့မှာတင်းယူခဲ့တာပါအဲဒီနောက်တော့မိုးမောင်းနဲ့ဗမော်အကြား9မိုင်မှာနေ့စဉ်လိုတိုက်ပွဲတွေဖြစ်နေကြောင်းဗမကြီးနော်ဘူးကပြောပါတယ်ချင်းထဲမှာတော့ဖားကန့်မြို့ဆိုင်းတောင်မှာရှိတဲ့Lucky Man Hotel မှာတိုက်ပွဲတွေဆက်လက်ဖြစ်နေကြောင်းပြောပါရယ
် Lucky Man Hotel မှာရောက်ရှိနေတဲ့စစ်ကြောင်းတွေရောက်90လောက်ရှိတယ်အဲ့ဒါမထွေတဲ့ကိစ္စပါသူတို့လည်းထွေသွားဖို့လည်းညှိနှိုင်းတာလည်းမရှိဘူးသူအမှပဲရှိနေတယ်အဲ့ကြောင့်ကျွန်တော်တို့ဝိုင်းထားတယ်တိုက်ပွဲကတော့ဒီသူတို့နည်းနည်းထွေလာတယ်လည်းတိုက်ပွဲဖြစ်တာပေါ့
Hotel မှာရောက်နေတဲ့စစ်ကြောင်းတွေကိုပြစ်ကူတဲ့သဘောနဲ့စစ်ကောင်စီရဲ့ဖားကန့် viewer ဂုံးကတနက်ကြီးနဲ့ပြစ်ခတ်တာတွေရှိတယ်လို့လေကြောင်းကတိုက်ခိုက်တာတွေလည်းရှိနေကြောင်းပြောပါရယ်လောလောဆယ်တော့ဆိုင်းတောင်နဲ့အနီးအနားကျေးရွာတွေအပြင်ဖားကန့်မြို့ပေါ်ကဒေသခံတွေပါစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ကချင်ပြည်နယ်မိုးမောင်းနဲ့ဖားကန့်မှာစီးပိပခါတွေမြင့်တက်လာနေချိန်မှာပဲ MNDA ကုကန့်တပ်ကထိန်းချုပ်ထားတဲ့လာရှိုးမြို့ကိုဒီကနေ့မနက်အစောပိုင်းကစစ်ကောင်စီကလေကြောင်းနဲ့ထပ်မံဘုံကျဲတိုက်ခိုက်ခဲ့ပါတယ်လာရှိုးမြို့ကတူက AT တအူးကျောင်းနဲ့ဤပညာအထက်တန်းကျောင်းမှာဘုံနှလုံးကျခဲ့ကြောင်းအခုလိုပြောပါတယ်
။နှစ်နိုင်ကျော်လောက်ပါဘူး။ AD တကားနာလေးကကိုတက်ဦးကျောင်းဘုံကျောင်းမှာတလုံးရှိတယ်ပြီးအဲ့ကျော်နာလေးက GDN အဟောင်းမှာတလုံးကျတယ်နှလုံးပဲကို။အကြီးကျတော့မရှိဘူးကို
။ဒါဟာလာရှိုးမြို့ကို6ကြိမ်မြောက်လေကျောင်းကတိုက်ခိုက်တာလည်းဖြစ်ပါတယ်။ဒီလ24ရက်နေ့မနက်ကလာရှိုးမြို့ကိုလေကျောင်းက2ကြိမ်ဘုံ4လုံးကျဲချခဲ့ရမှာအမျိုးသမီးတူဦးတင်ဆုံးပြီးတော့လူ15ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒီလ9ရက်နေ့ကလည်းလူတဦးတည်ဆုံးပြီး10ယောက်လောက်ဒဏ်ရာရခဲ့ပါတယ်စစ်ကောင်စီကဒီအပိုင်းတွင်လေကြောင်းတက်ခတ်မှုတွေတိုးမြင့်လှုပ်ဆောင်လာသလိုအရသာထိခိုက်သေဆုံးတာတွေရှိနေတာကြောင့်နိုင်ငံတကာကစစ်ကောင်စီကိုလေရင်စီတင်ပို့တာတွေရပ်ဆိုင်းဖို့တိုက်တွန်းတာတွေရှိနေပါတယ်ခင်ဗျာ